မလာမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီ16ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြမအရေးကိုအမေရိကန်ပြည်ထောင်စုကဦးစားပေးဦးဆောင်ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးစူဇန်နော်ဆော်ကပြောဆိုလိုက်ပါတယ်မြမနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတာတွေကိုပြစ်တင်ရှုတ်ချဖို့အတွက်ဆုံးဖြတ်ချက်မူကြမ်းတင်သွင်းရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးစူဇန်နော်ဆော်နဲ့မနေ့ကတွေ့ဆုံခဲ့တဲ့ USCB လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမြမအရေးလှုပ်ရှားမှုအဖွဲ့မူဝါဒရေးရာညွှန်ကြားရေးမှူးဦးအောင်တင်က VOA ကိုအခုလိုပြောပါတယ်
ကြောက်ကြင်ရောက်အစည်းအဝေးမှာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကိုယ်စားလှယ်ဒေသကင်တာနာကနေပြီးတော့ဒီပုံမှန်အစည်းအဝေးခန်းစာတင်ပြမယ်။အဲဒီအစည်းအဝေးခန်းစာပေါ်မှာအခြေခံပြီးတော့ဒီအစည်းအဝေးကပြည်ထောင်စုနဲ့ပြည်ပသမဂ္ဂနိုင်ငံများကနေမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတရားကိုရှင်းလင်းဖို့ရှိတယ်။ကျော်လောလောဆယ်မှာအဲဒီဆုံးဖြတ်ချက်မူကြမ်းမှာအဓိကပါမှာတော့တိအချက်ကဒီနေရှာကင်တာနာရဲ့ mandate ကိုစက်တန်တနစ်တိုးတယ်။ဆိုတော့ဒီကင်တာနာကစွာလူ့ခွင့်ကိုယ်စားလှယ်အခြေသွား6နှစ်လောက်ခွင့်ရှိတယ်။အဲ့တူရတဲ့တန်းကိုတနေ့တစ်ခါစက်တန်းတူရဒီဆုံးဖြတ်ချက်မှာမစ္စတာကင်တာနာရဲ့စက်တန်းကိုနောက်ထပ်တနေ့တူဖို့ဒုတိယချက်ကတော့မြန်မာနိုင်ငံအစိုးရရဲ့လူ့ခွင့်ချိုးဖောက်မှုတွေကိုအထောက်အထားရင်းနဲ့ပြင်ပြပြီးတော့ပြစ်တင်ရှုတ်ချဖို့အချက်အလက်တွေပါတယ်ပေါ့အဲ့ဒါသူတို့ကရှင်းပြတာပါနော
်ဟုတ်ကဲ့ဦးအောင်ထင်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဘာတွေတင်ပြခဲ့ပါလဲ
ဆိုတော့ကျွန်တော်ကပြန်ဆွေးနွေးတာကတော့ကျွန်တော်တို့တောင်းဆိုလာတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီရာဇဝမှုတွေဒါလူသားချင်းရဲ့စုပေါ်မှာနှင်းပန်းနေဆက်တဲ့ရာဇဝမှုတွေကိုစုံစမ်းစစ်ဆေးကိစ္စနဲ့ပတ်သက်ပြီးတော့ဒီစုံစမ်းချက်မူကြမ်းမှာထည့်သွင်းဖို့မဖြစ်နိုင်ဘူးလားဆိုတော့သူကတော်တော်စင်မှာတော့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
။ဘာလို့မဖြစ်နိုင်ဘူးလို့ပြောတာလဲရှင
်။အဲသူရှင်းတတ်တာတော့ဒီကဲဇန်နဝါရီလကုန်မှာလူ့ခွင့်ကောင်စီမှာမြန်မာနိုင်ငံရဲ့လူ့ခွင့်အမှတ်အဝန်ကမြန်မာနိုင်ငံကဒါတော့သုံးသပ်ပြီးတော့ကြံပူးချက်တွေတင်ခဲ့ရတာရှိတယ်။အဲဒီကြံပူးချက်တွေနဲ့ပတ်သက်ပြီးမြန်မာစီအစိုးရကဒီသမဲလူ့ခွင့်ကောင်စီရဲ့ဂျုံလာအစီအစဉ်မှာပြန်ပြီးရရှင်းပြမှာရှိတယ်။ခါခါကျတော့ကမ္ဘာနိုင်ငံတော်တော်များများကမြန်မာစီဆိုတာဒီသူတို့ရဲ့အချက်အချက်တွေကိုလိုက်နာမလိုက်နာဆိုတဲ့ပုံမှာဒီသားမဲ့ဂျွန်လာအထိစောင့်ကြည့်ခြင်းနဲ့သဘောထားရှိတော့ဗျ။အဲ့ဒါကြောင့်မလို့ဒီ March အစည်းအဝေးမှာတော့အကော်မရှင် inquiry ပေါ့နော်။ဒီစုံစမ်းရေးကော်မရှင်ဖွဲ့ရဲ့ကိစ္စကိုချေစင်းမှုတော့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
။အခုလိုပေါ့နော်။ American နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီအကြီးအကဲအရှိတူနဲ့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဒီစုံစမ်းရေးကော်မရှင်ဟုတ်ဖွဲ့ဖို့ကိစ္စတခုလေလားဒါမှမဟုတ်တခြားဘာတွေများဥောင်းတင်နေနဲ့ထည့်သွင်းပြီးတော့ဆွေးနွေးခဲ့ပါသေးလဲ
ကျွန်တော်တို့အဓိကဥစားပေးဟုတ်တော့စုံစမ်းရေးကော်မရှင်ဖွဲ့စည်းပေးကြဒါကတော့အမြဲတမ်းအရေးကြီးတဲ့ကိစ္စဟုတ်ကျွန်တော်တို့ကျွန်တော်ထပ်ပြီးရှင်းပြခဲ့တယ်အမေရိကန်စိုးရပေါ်တကဒီကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းကိုဟိုတရားဝင်ထောက်ခံထားပြီးသားပါပြီးတော့လည်းအခုချိန်ဒီကိုနိုင်ငံပေါင်း14နိုင်ငံထောက်ခံထားစေထောက်ခံနေရဖြစ်တယ်ပြီးတော့ဒီစုံစမ်းရေးကော်မရှင်ရဲ့အရေးကြီးမှုကဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ရေဆုံဆွေးနွေးပွဲဖြစ်ပေါ်ရေးအတွက်နားအဖောက်ပြအပ်ရာဖြစ်တယ်လို့ပဲအခြားအရေးကြီးတဲ့ချက်ကနားအဖောက်လက်ရှိကျွလွန်နေတဲ့ရာဇဝမှုတွေကျွလွန်နေစေရာဇဝမှုတွေကျွလွန်အောင်မဲ့ရာဇဝမှုတွေကိုဖန်တားဖို့လည်းဖြစ်တယ်ဆိုအဲ့ဒီဒုတိယချက်ကိုကျွန်တော်ထပ်ပြီးတော့သူတို့ကိုရှင်းပြခဲ့တယ်နားအဖောက်ကသူရဲ့ဖွဲ့စည်းပွဲချက်အုပ်ပြီးမှသူ့ကိုယ်သူစီးခဲ့တဲ့ရာဇဝမှုတွေနဲ့တက်ရောက်ခွင့်ပေးထားပြီးသားချစ်တဲ့တမ်းမှာလည်းအပြစ်ကျွလွန်တွေကိုဆက်ပြီးအကောက်ွယ်ပေးနေဦးမှာပဲအဲ့တော့ဒီလိုမျိုးစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့ပြည်စားကတချို့အမြင်မှာကျတော့ကလေသာချီဖို့ပါညာတွေးကြတာရှိပါဗျ။ဟုတ်လားကလေသာချီတာမျိုးပဲနဲ့ဒီဥပဒေပေါင်းလေးကနေပြီးတော့တရားမျှတမှုတောင်းဆိုတာမြန်မာနိုင်ငံတွင်းမှာရှိတဲ့တရားဥပဒေကစီးပွားရေးအကြံဖတ်ဖို့ကိုထောက်ကူပြည့်တဲ့တရားစီရင်ရေးစနစ်ဖြစ်တဲ့အခါကျတော့မြန်မာနိုင်ငံတွင်းမှာဥပဒေပေါင်းလေးကနေတရားမျှတမှုကိုတောင်းဆိုဖို့ဆိုတာဘလို့မဖြစ်နိုင်ဘူး။ဒါကြောင့်မလို့နိုင်ငံတကာဥပဒေကြောင်းအရတရားမျှတမှုကိုတောင်းဆိုတာပေါ့။ကလေသာချီလို့ညင်သားတွေကမှားတယ်ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ရှင်းပြခဲ့တယ်
ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့ရောဒီရှင်းပြချက်တွေကိုလက်ခံတဲ့အနေအထားရှိရလားရှင
်။လက်ခံပါလေသူကဒီကျွန်တော်ပြောလိုက်ရအောင်စာရေးပြီးတင်ဖို့ပြောလဲပြောဆက်ပြီးတော့လဲရှင်းမှာဆက်လက်ဆွေးနွေးဖို့ပါကြံပြုလဲ။အဓိကတော့ဒီသူတို့ကဒီကိစ္စပေါ်မှာမသေးကွယ်တာမဟုတ်ပါဘူး။ရှားကမ္ဘာနိုင်ငံတွေကိုသူနဲ့တူတူရပ်တည်ပြီးတော့ဒီကော်မရှင်ပြည်ရရေးအတွက်စုဝေးလွှတ်ဆောင်ကြဖို့ရှိုံတဲ့အခါမှာတချို့နိုင်ငံတွေမှာခုနကပြောတဲ့တန်လျာလေးတွေရှိပါဗျာ။ဒါကလည်းလားရှိမှုလားဘာလားညာလားပေါ့။ဆိုတော့အဲ့မှာကျွန်တော်ထပ်ရှင်းပြခဲ့တာကကော်မရှင်ဖွဲ့စည်းကအရင်အရေးကြီးလိုအပ်တဲ့ကိစ္စဖြစ်တယ်။ဘာကြောင့်ဆိုတော့ကိုအတိတ်ကအတွက်တရားမျက်နှာမှုဆိုအောင်ခဏထားလိုက်အောင်လက်ရှိဖြစ်ပေါ်နေတဲ့နောက်ဖြစ်ပေါ်မယ့်လူ့ခွင့်ချိုးဖောက်မှုတွေကိုဟန်တားဖို့အတွက်ကော်မရှင်ကအရေးကြီးလိုအပ်နေတယ်။ကော်မရှင်ကစုံစမ်းစစ်ဆေးဖွဲ့စည်းပြီးလို့စုံစမ်းစစ်ဆေးပြီးတဲ့အခါကျတော့ကော်မရှင်ကဘယ်လိုအကြံပြုမလဲဆိုတာကျွန်တော်တို့ကဘာမှသိတယ်ဘူး။လုံရင်းကောက်စီကနေပြီးတော့မြန်မာနိုင်ငံကိစ္စကိုခံကြပြီးနိုင်ငံကရာဇဝတ်ခွင့်ကိုလွှဲပြောင်းပြီးဖို့အကြံပြုကောင်းပြီးနိုင်တယ်။ဒါမှမဟုတ်လေဒီ Yugoslavia တို့ဘာလို့လောက်ခဲ့သလိုပဲ International Tribunal နဲ့လောက်ဖို့ဒါမှမဟုတ်လေတောင်ပိကောက်အခြေခဲ့သလိုပဲ True and Reconciliation Commission ဆိုတဲ့လောက်ဖို့လေဒိုရီမိုလေဒီကမ္ဘောဒီးယားမှာလောက်ခဲ့သလိုကုလသမဂ္ဂနဲ့အစိုးရနဲ့ပူးတွဲထားတဲ့ကော်မရှင်ခုံရုံးဖွဲ့ဖို့လေအကြံပြုသွားပြီ။ဆိုတော့ဒါရီအားလုံးကစုံစမ်းရေးကော်မရှင်ရဲ့လက်ထက်မှာရှိ ဆိုတော့နောက်ပါဖြစ်လာမယ်ဆိုတော့ကြိုတွေးပြီးတော့နောက်နှေးနေမယ်ဆိုတာအခုလောမတ်လုပ်ကိုအရင်ဆုံးအញ្ញံဖြစ်အောင်လုပ်ဖို့အဲဒီလိုလုပ်ဖို့ကလည်းဘယ်လောက်ထိအရေးကြီးတယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်နေတယ်လို့ဆက်ပြီးဆုံးဆောင်ပါပါ
ကျေးဇူးများတင်ပါတယ်ဦးအောင်နဲ့